အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာရန်ကုန်မြို့မှာတနင်္ဂနွေအပြစ်ခတ်ရက်စက်ရေးစာချုပ်မူကြမ်းအချောသက်အစည်းအဝေးကိုဒီကနေ့စတင်လိုက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအဖွဲ့အစည်းအားလုံးပါဝင်လက်မှတ်ရေးထိုးဖို့တောင်းဆိုထားပါတယ်။အစိုးရကိုယ်စားလှယ်တွေဘက်ကတော့ပါဝင်တဲ့အဖွဲ့တွေပါဝင်နိုင်ရင်ညှိနှိုင်းသွားမှာဖြစ်တယ်လို့ပြောပါတယ်။ဒီသတင်းကိုတော့ကိုရိုင်းသတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SDDO ဟာဒီကနေ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ် MCA မူကြမ်းအချောသက်အစည်းအဝေးကိုမနေ့10နာရီကနေစတင်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲအဖွဲ့မိန်ခွန်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ SDDO အဖွဲ့ခေါင်းဆောင်ဒေါက်တာလာကြာကလက်ရှိဆွေးနွေးပွဲမှာသူတို့ရဲ့အဓိကလိုလားချက်ကိုအခုလိုထည့်သွင်းပြောကြားပါတယ
်ဘယ်နှစ်ဖက်ဆွေးနွေးရင်နိုင်ပြီးအဖြစ်ရှာညှိနှိုင်းရှာပြီးဘေးအဖွဲ့ဘေးစိတ်ဓာတ်ကိုဆံမထားပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှိရှိသမျှအားလုံးဟာတနင်္ဂနွေလုံးအပြစ်ခတ်ရဆိုင်သွားကြတော့အခြေအနေကိုရရှိလာကြပြီးလက်နက်ကိုင်ပဋိပက္ခရဲ့အရင်းအကြောင်းတရားဖြစ်တဲ့နိုင်ငံရေးကိစ္စတွေကိုစိတ်ကဲနဲ့အေးနဲ့ဆွေးနွေးကြည့်နိုင်ဖြေရှာနိုင်ကြမှာဖြစ်ပါတယ်။နိုင်ငံတော်ရန်ရည်တစ်ခုလုံးကိုဥဆောင်ဥရပြုနေတဲ့အစိုးရတမတော်လွတ်တော်တို့အနေနဲ့သဘောထားစိတ်ရင်းဆက်အကြီးစွာထားကြတာ NCA မှာအားလုံးပါဝင်ရေးကိုလေအလေးထားသဘောတူနေနိုင်ပါရဲ့အလေးနဲ့ထားကြည့်လို့ပါလေ။
တိုင်းဒေသလက်နက်ကိုင်ဖွဲ့ရရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ် MCA မူကြမ်းကိုအချောသက်ရေးဆွဲနိုင်ရေးအတွက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းထည့်သွင်းပြောဆိုထားပါတယ်။တိုင်းဒေသလက်နက်ကိုင်ဖွဲ့ရရဲ့လက်ရှိဆွေးနွေးပွဲမှာပြီးခဲ့တဲ့မတ်လကလက်မှတ်ရေးထိုးခဲ့တဲ့ MCA စာချုပ်မူကြမ်းအပေါ်လောကိရညီလာခံကဆုံးဖြတ်ခဲ့တဲ့ပြင်ဆင်ချက်တွေ MCA စာချုပ်လက်မှတ်ရေးထိုးရာမှာပါဝင်မဲ့လူပုဂ္ဂိုလ်တွေနိုင်ငံတကာနဲ့ပြည်တွင်းကအသီးသက်သေတွေနဲ့ NCA လက်မှတ်ရေးထိုးရာမှာလက်နက်ကိုင်အဖွဲ့အလုံးပါဝင်ဖို့ဆိုတဲ့အချက်လေးချက်ကိုအဓိကထားဆွေးနွေးသွားဖို့သတင်းထုတ်ပြန်ထားပါတယ်။ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းကလက်ရှိဆွေးနွေးပွဲမှာကြော်ဖြတ်ရမယ့်အဓိကအချက်နှစ်ချက်ရှိကြောင်းကိုအစည်းအဝေးအဖွဲ့မိန်ခွန်းမှာအခုလိုထည့်သွင်းပြောဆိုခဲ့ပါတယ်
။နံပါတ်၁အနေနဲ့UPWC နဲ့ NCC တို့အကြအတည်ပြုထားတဲ့ NCA ဘူချမ်းမှာအချက်များကိုလော်ခီလာအပြီးပြင်ဆင်ဖို့ဆိုပြီးအဆိုပြုထားတဲ့အချက်တွေရှိပါတယ်။ဒီအချက်တွေကိုပြည်ပြအောင်ဆွေးနွေးဖို့ဖြစ်ပါတယ်။လော်ခီလာကထွက်ပေါ်လာတဲ့ပြင်ဆင်ရန်ဆိုတဲ့တချို့အချက်တွေရဲ့နောက်ွယ်ကတိုင်းရင်းသားတွေရဲ့စိုးရိမ်မှုတွေကိုကျွန်တော်တို့နားလည်ပါတယ်။ဒါကြောင့်စော့ကြစေဖို့ကျွန်တော်တို့ဘက်ကထပ်မံရှင်းပြဖို့လည်းဆန္ဒရှိပါတယ်။တချို့အချက်တွေကလည်းတီမို့တို့ဖို့ပြင်ဆင်ဖို့အခက်အခဲများစွာရှိပါတယ်။ဒါပေမဲ့ NCA စာချုပ်စာထိုးဖို့အတွက်လူဝတ်တာတွေပြင်ဆင်သွားဖို့ကျွန်တော်တို့ဆောင်ရွက်သွားနိုင်ပါတယ်။ရမနစ်ကတော့အလုံးပါဝင်ရေးဆိုတဲ့အဆိုပြုချက်ပဲဖြစ်ပါတယ်။အစိုးရအနေနဲ့ NCCD နဲ့စာဆွေးနွေးကလေးကအစိုးရဘက်ကဘယ်အဖွဲ့အစည်းနဲ့ပမာဥဆုံးလက်မှတ်ရေးထိုးမယ်ဆိုတဲ့ဒီမူဝါဒကိုပြောခဲ့ပါတယ်။အခုလည်းဒီအခြေခံပေါ်မှာရပ်တည်ပြီးပါဝင်တဲ့အဖွဲ့အစည်းပါဝင်နိုင်တဲ့ဒီလမ်းကိုဆွေးနွေးပြင်ရပါမယ်။ငြိမ်းချမ်းရေးပြစ်စမှာနိုင်ငံရေးဆွေးနွေးပွဲတွေကိုတက္ကသိုလ်ဖွင့်ထားပြီးဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေမှာအင်အားစုအလုံးပါဝင်တဲ့နိုင်ငံကိုစ조사တွားရမှာဖြစ်ပါတ
ယ်။ NCA လက်မှတ်ရေးထိုးရမှာပလောင်ကိုးကန်းနဲ့ရခိုင်တပ်မတော် AA တို့ပါပါဝင်ဖို့အတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကလိုလားပြီးအစိုးရဘက်ကတော့မူလစတင်ဆွေးနွေးခဲ့တဲ့အဖွဲ့၁၆ဖွဲ့နဲ့လက်မှတ်ရေးထိုးဖို့ဆွေးနွေးထားတာဖြစ်ပါတယ်။လက်ရှိကျင်းပနေတဲ့တွဲဆောင်ဆွေးနွေးပွဲကိုဒီလ22ရက်နေ့ကနေ24ရက်နေ့အထိကျင်းပဖို့ရည်ရွယ်ထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲကဝါနဲ့မိုင်းလာအဖွဲ့ကတော့ဖိတ်ကြားထားပေမဲ့တယောက်တာရှိခဲ့ပါဘူးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲစာချုပ်ချုပ်ဆိုဖို့အတွက်တရားဝင်9ကြိမ်နဲ့အလွတ်တဘောအကြိမ်40လောက်တွဲဆောင်ဆွေးနွေးခဲ့ပြီးဖြစ်ပါတယ်လောလောဆယ်ဆွေးနွေးနေချိန်မှာတော့တချင်ရှမ်းနဲ့ကရင်ပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်